အခုရွေးကောက်ပွဲကလာလည်းနီးလာပြည်သူတွေမဲပေးဖို့အတွက်စီယုံရေးစင်းတဲ့အခါမှာပြည်သူတွေအနေနဲ့ပေါ့နော်ဒီမဲပေးရေးကိုဘလောက်အတိုင်းအတာထိစိတ်ဝင်စားမှုရှိတယ်ဆိုတာမျိုးအခုတို့ဘလို့များတွေ့ရပါလဲရှင်
တိုင်းပြည်ရဲ့တမိုင်းအစဉ်လာကိုကြည့်ပြီးတော့လူတွေကသဘောထားရှိကြတာပဲယုံကြည်စရာကောင်းတယ်လို့ယူဆရင်သူတို့အားတဲ့သရောပါမှာပေါ့ဒီလိုမှမဟုတ်လို့ဘာမှမထူးပါဘူးလို့သူတို့သတ်မှတ်လိုက်ရင်တော့အဲ့ဒါတိတ်အခက်တွေ့လိမ့်မယ်အခုချိန်ကတော့လူတော်တော်များများဟာကျွန်တော်လည်းဒီတာမန်လူတွေကြားထဲသွားပြီးတော့မေးပါတယ်သူတော်တော်များများရဲ့စိတ်ထဲမှာတော့မတင်မကျရှိတုံးပဲဗျငါတို့ကတကယ်ယုံကြည်အားစိုက်လို့ပေးလိုက်သည့်တိုင်အောင်မဲရက်လက်ကိုတစုံတစ်ခုသောပြောင်းလဲမှုတွေပြောင်းလဲမှုဆိုတာကရက်လက်အမှန်ကိုကလိန်ကကြစ်ဖြစ်သွားမှာမျိုးပေါ့အဲ့ဒါမျိုးပြည်သူတွေကတန်တရားရှိနေတုံးပဲအဲ့ဒါကျွန်တော်တို့စူးစမ်းမှာဗျာနံပါတ်1အဲ့ဒီလိုမတရားလုပ်လို့မရအောင်မတမာမှုတွေမဖြစ်အောင်ကျွန်တော်တို့အားလုံးစောင့်ကြည့်ရမယ်တက်နိုင်ဆုံးစောင့်ကြည့်ရမယ်။ရာနှုံးပြည့်မှန်တာတော့မဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့သိတယ်။အချိန်လည်းမရတော့ဘူး။တို့လှုပ်ထားတဲ့ယူဟာတွေအရလည်းတက်တနာတော့ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကဒီတိုင်းလှုပ်ပေးလိုက်လို့မရဘူးဆိုတော့ပြောမယ်။အဲ့တော့လူတွေကဘာပဲဖြစ်ဖြစ်ခွန်စိုက်အားစိုက်ကိုယ်တိုင်လည်းမေးပေးပါမတရားမှုလည်းဖော်ထုတ်ပါအဲ့ဒါမျိုးတော့ကျွန်တော်တို့ပြောရလိုက်မယ
်။အခုတော့88ဖွဲ့အနေနဲ့ပေါ့နော်ဘလောက်အတိုင်းတာအထီးဒီပြည်သူတွေမဲပေးရေးမှာစိတ်ဝင်စားဖို့အတွက်ကြက်ကြက်ပြက်ပြက်လှုပ်ဆောင်သွားဖို့များရှိမလဲရှင်
။ကျွန်တော်တို့တတ်နိုင်တယ်များတိုင်းနဲ့ပြည်နယ်14ခုလုံးသွားကြမှာပဲ။သွားလဲသွားနေကြတယ်။တစ်ခုရှိတယ်ဗျ။တိတ်ဝင်းခေါင်တဲ့နေရာလည်းဖြစ်မယ်။ဘာသာစကားအခက်ခဲလည်းရှိမယ်။ဟိုလမ်းပန်းဆက်သွယ်ရေးလည်းခက်တယ်ပေါ့။နောက်တစ်ခုကကြတော့အဲ့ဒီဒေသမှာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဩဇာတိတ်ကြီးနေမယ်ဆိုရင်ဒါပဲလက်နက်ကိုင်အဖွဲ့အစည်းဖြစ်ဖြစ်နော်ခက်တယ်ဗျာကျွန်တော်တို့လုတ်ကြည့်တာတွေကျွန်တော်တို့စမ်းသပ်ကြည့်တယ်ကျွန်တော်တို့ရှေ့ပြေးတွေလွတ်ကြည့်တာအဲ့ဒါမျိုးတော့ချွင်းချက်ပြဿနာရှိတယ်အဲ့ဒီချွင်းချက်ဟာယာနှုံးဘလောက်များလဲဆိုတာလဲကျွန်တော်တို့ဒီနေ့စစ်တမ်းထုတ်နေတော့မယ်ယာနှုံးတိတ်များလို့မရဘူးဘာဖြစ်လို့လဲကျွန်တော်တို့မျိုးပေါ်အခြေအနေနဲ့ကျွန်တော်တို့ကြည့်နေလို့တကယ်မရဘူးဗျာဗမာစကားတော့မတက်တဲ့တိုင်းသားကြီးရတယ်အများကြီးရှိတယ်အဲ့ဒီညမှာဘယ်လိုလုပ်ကြမလဲကျွန်တော်တို့တော်တော်တွေးပြီးတော့ပူတယ်ဗျအဲ့ဒါသက်ဆိုင်ရာတိုင်းရင်းသားတွေကတကယ်အားဆိုင်ပြီးတော့သွားကြရလိမ့်မယ်လူတွေကအကြောက်တရားလည်းရှိတယ်ဗျအရင်နောက်ထပ်ပို့ပြီးတော့နားမလည်မှုကထပ်ဆောင်းလိုက်တယ်ဗျနောက်ဆုံးတန်တရားကပီစီလိုက်ပြီးဆိုတော့သေပြီဗျဒီရွေးကောက်ပွဲအမတန်နှစ်နာတယ
်ဒီပါတီတွေမဲဆက်စည်းရုံးတဲ့အခါမှာရောအခုတို့အပြင်အားဆောင်ကြည့်ရသူတွေအနေနဲ့ပေါ့နော်ဘယ်လိုမြင်တွေ့ရလဲဘယ်လိုများသုံးသပ်ပါလဲရှင
်အခုချိန်ထိတော့ဒီမြို့တွေနယ်တွေမှာပေါ့လေကျွန်တော်ပြောချင်တဲ့ကျစ်လက်ဆန်တဲ့နေရာတွေတိတ်ဝေးပြီးခေါင်တဲ့နေရာတွေမပါသေးဘူးပေါ့နော်တာမန်မြင်နိုင်တွေ့နိုင်တဲ့နေရာတွေမှာတော့ဟိုလှုပ်ရှားဆောင်ရွက်နေကြတာကဟိုရုံးပိရက်တွေမှာတော့ဗျာဒါထွက်လာကြတာပေါ့အပြည်သူတွေကြားတဲ့ဟာကျွန်တော်ကအတူတူထိုင်ပြီးတော့ကျွန်တော်တို့ရဲ့တုံ့ပြန်ချက်တွေကိုနားထောင်ကြည့်တယ်တို့ကနှစ်ပိုင်းပဲပိုင်ထားတယ်တို့စိတ်ထဲမှာငါတို့တသက်လုံးနှိပ်စက်ခဲ့တဲ့သူတွေရဲ့ငါတို့ဘက်ကရက်ခဲ့တဲ့သူတွေသူဒါပဲစဉ်းစားတယ်အဲ့ဒါလေကျွန်တော်တော်တော်ဟိုတဘာဝကြတယ်လို့အောင်းမိတယ်ဗျအဲ့တော့ဒီလိုရှိတယ်ဗျပြောရမယ်ဆိုရင်တော့ပြည်သူဘက်ကအမြဲရက်တည်ခဲ့တဲ့ပြည်သူနဲ့အတူအေးတူပုံမျှနေခဲ့တယ်ပြည်သူမျက်ရည်ကိုတုတ်ဖို့အမြဲတမ်းစ조사နေခဲ့တဲ့သူတွေဟာထွေထွေထူးထူးမလို့ဘူးတကယ်မှာဘာကိုပဲလို့လဲဆိုတော့အဲ့ဒီမဲစင်းကလင်ကကြည့်မကြဘူးပဲလို့ရယ်ဗျပြည်သူရင်ထဲမှာကသူကသူ့ဘက်တော်သားကိုသူ့ရသူ့ပိုင်းဖြတ်ပြီးသားရှိတယ်အဲ့ဒီလိုပဲဟိုကြံတဲ့ပြည်သူကိုနှိပ်စက်ကလူပြုတ်ခဲ့တဲ့လူတွေနိုင်ထက်စီးနေပြုတ်ခဲ့တဲ့သူတွေအတွက်ကတော့တကယ်တမ်းသာမှန်မှန်ကန်ကန်ဆိုရင်ပြည်သူတွေရဲ့မဲကသူတို့အတွက်မရှိဘူးအဲ့တော့ကျွန်တော်စိုးရိမ်တာကတော့အဲ့ဒီမတမာမှုတွေကိုပဲစိုးရိမ်တယ်အဲ့ဒီအတွက်ကကျွန်တော်တို့ကမျိုးပေါ်မှာတင်ကြည့်နေမြင်နေုံနဲ့မရလို့ပါတကယ်ကိုမျက်စိကြွယ်ရာဖြစ်နေတဲ့နော်အမတန်ဝေးခေါင်တဲ့ခြေလက်တွေမှာတိုင်းသားဒေသတွေမှာဒီထက်ပိုပြီးတော့အားဆိုင်ပေးပါအဲ့ဒီအတွက်ကျွန်တော်တို့ကတတ်နိုင်တယ်မှာတိုင်းနဲ့ပြည်နယ်14ခုလုံးကိုကျွန်တော်နေ့စဉ်နဲ့အမြဖြန့်ပြီးတော့သွားနေတယ်ကျွန်တော်တို့နဲ့လက်တွဲပြီးတော့ဟောဒီရွေးကောက်ပွဲကတရားမျှတပြီးတော့လွတ်လပ်ပြီးတန့်ရှင်းတဲ့ရွေးကောက်ပွဲဖြစ်အောင်လည်းလုပ်ရအောင်မယ်အဲ့ဒါပြီးရင်လည်းရွေးကောက်ပွဲပြီးရင်ရင်ဆိုင်ရမယ့်အငင်းပွားပွဲရာတွေပြဿနာပေါင်းစုံလည်းကျွန်တော်တင်ကြီးတင်ကျော်တက်ဆက်ပြီးတော့အတူလက်တွဲပြီးဖြေရှင်းကြရအောင်မယ
်မြန်မာနိုင်ငံမှာဆိုရွှေပြောင်းလုပ်သားတွေအများပြားရှိရဲမွန်ပြည်နယ်မှာဆိုလည်းထိုင်းနိုင်ငံတို့မလေးတို့ကိုတွားရောက်နေရဲရွှေပြောင်းလုပ်သားတွေရှိတယ်ရွေးကောက်ပွဲကော်မရှင်ကပြောတဲ့အရာပေါ့နော်ရွှေပြောင်းလုပ်သားတွေမှာတရားဝင်လုပ်သားတွေရောတန်ရုံးကတဆင့်မဲပေးခွင့်ရအောင်သူတို့ဆောင်ရွက်ပေးမယ်တရားဝင်မဟုတ်တဲ့သူတွေကတော့ကိုယ်တိုင်ပြန်လာမဲပေးမှာပေါ့နော်ဒါမဲပေးခွင့်ရမယ်ဆိုတဲ့အနေအထားတွေပြောတယ်ဒါတွေကြောင့်ပေါ့နော်ဒီမဲပေးခွင့်ဆုံးရှုံးနိုင်မယ်အနေအထားရှိရလို့ကိုမြင်လာဘလို့များသုံးသပ်ပါလဲရှင
်ရှိတဲ့အင်အားကနိုင်ငံတကာရောက်နေတာတန်းတဲ့ချီရှိတာထိုင်းနိုင်ငံဆိုရင်ကျွန်တော်တို့၄တန်းနဲ့၅တန်းကြားလောက်ကိုရှိမှာအဲ့ဒီမှာတန်ယုံလာပြီးတော့စည်ရင်းပေးတဲ့လူက2000ပဲရှိတယ်လေဗျာအင်မတန်နစ်နာတယ်ဗျာကျွန်တော်တို့ဒါကပြည်တော်စုတစ်ခုလုံးရဲ့အနာဂတ်တွေထိခိုက်တယ်ဗျာခက်တာဗျာသွားတဲ့လူတွေကိုနှိုက်ကိုရတယ်တချို့ over stay တွေရှိတယ်အချောင်းချောင်းကြောင့်တရားဝင်မှုမဖြစ်ဘူးဗျာအဲ့ခါကျတော့တို့ကတို့ရဲ့အန်တရဲ့အတွက်လဲတို့မှစဉ်းစားရသေးတာဟုတ်အစိတ်မကောင်းကြပါဘူးတကယ်တော့တမ်းပြည်တပြည်ရဲ့ဟာလာ9နှစ်တန်းဒီ6နှစ်တန်းဒီကြောင်းလဲဖို့စူးစမ်းကြတဲ့အထက်မှာကျွန်တော်တို့နိုင်ငံသားတွေတန်းပေါင်းများစွာပါဝင်ခွင့်မရဘူးအဲ့တော့ဒီမိုကရေစီဟာတော်တော်ပြည့်စုံမှုအခက်ရနေရဲ့ဗျကျွန်တော်တို့လေဖြည့်ရှင်းရမယ့်ပြဿနာတွေကအဲ့ဒီပြပရောက်နေကြတဲ့မရောက်ချင်ပဲရောက်ကြရတဲ့ပင်ပန်းဆင်းရဲခံပြီးတော့အိမ်နဲ့ဝေးနေကြတဲ့သူတွေရဲ့သဘောထားတွေဆန္ဒတွေဒီမှာဖော်ထုတ်ခွင့်ရဖို့သူတို့ကိုယ်တိုင်လည်းအတိုင်းပြည်ရဲ့အနာဂတ်ကိုပြောင်းလဲတဲ့နေရာမှာအဆုံးဖြတ်ပေးနိုင်စွမ်းရှိတဲ့လူတွေဖြစ်ဖို့ကျွန်တော်တို့အားစိုက်ရပါဦးမယ်
အခုလိုဖြည့်ကြပေးတဲ့ RF ကကျေးဇူးတင်ပါတယ်ရှင်
ကျွန်တော်လည်းကျေးဇူးတင်ပါတယ်